Facebook လူမှုကွန်ရက်ဆက်မျက်နှာကိုတုံးပြီးအမုန်းတရားဖြန့်ချိနေတာတွေအပါအဝင်လူခွင့်ရေးအပေါ်တက်ရောက်မှုတွေနဲ့ Facebook သုံးစွဲသူမြန်မာတွေရဲ့အချက်အလက်လုံခြုံရေးတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်မြန်မာဘာသာစကားနဲ့မြန်မာနိုင်ငံခြေနေကိုတကယ်နားလည်သဘောပေါက်သူတွေနဲ့စောင့်ကြည့်စီစစ်ဖို့မြန်မာအရက်ဖက်အဖွဲ့အစည်းတွေက Facebook တာဝန်ရှိသူတွေကိုတောင်းဆိုပါတယ်။မြန်မာပြည်ရင်းကအရက်ဖက်အဖွဲ့အစည်းပေါင်း35ဖွဲ့နဲ့ Facebook တာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံစဉ်အခုလိုဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုမတ်ဆုမွန်တင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုသူတွေပိုများလာတာနဲ့အမျှဘာသာမတူလူမျိုးကွဲတွေကြားအမုန်းတရားဖြန့်ဝေတာတွေလူမျိုးရေးဘာသာရေးအဓိကရုံးဖြစ်စေနိုင်တဲ့သတင်းအမှားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေနဲ့ပတ်သက်ပြီးတော့အရက်ဖတ်အဖွဲ့အစည်းတွေဘက်ကစနစ်တကျစောင့်ကြည့်ပြီးတော့ပိတ်ပင်တားဆီးပေးဖို့ Facebook တာဝန်ရှိသူတွေကိုသတင်းပေးဖို့တိုင်ကြားခဲ့တာတွေရှိပါတယ်။သတင်းချက်လက်တွေလုံခြုံရေးအရက်ဖတ်အဖွဲ့အစည်းတွေဘက်ကစုပေါင်းပြီးလဲ Facebook ရဲ့တာဝန်ရှိအမှုဆောင်အရာရှိချုပ် Mark Zuckerberg ကိုအိတ်ဖွင့်ပေးစာတွေပေးပို့ပြီးတောင်းဆိုခဲ့ကြသလို Mark Zuckerberg ဘက်ကလည်းအရက်ဖတ်အဖွဲ့အစည်းတွေကိုပြန်တုံ့ပြန်ဖြစ်ရှင်းခဲ့ပါတယ် Facebook အဖွဲ့တာဝန်ရှိသူတွေကမြန်မာအရက်ဖတ်အဖွဲ့အစည်းတွေနဲ့ဂျိုလာ၈ရက်နေ့ကတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုရှင်းပြခဲ့သလိုမြန်မာအရက်ဖတ်အဖွဲ့အစည်းတွေဘက်ကလည်း Facebook ဘက်ကအရေးတကြီးဆောင်ရွက်တင်တာတွေကိုအကြံပြုခဲ့တယ်လို့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့ဒေသဆိုင်ရာညှိနှိုင်းဆက်ဆံရေးတာဝန်ခံမဝေဖြိုးမြင့်ကရှင်းပြပါတယ်
ကျမတို့ဒီအဓိကပေါ့နော်ဒီရက်သက်ဖွဲ့စည်းနေတွေ့ရတဲ့အခါသူတို့အဓိကမြန်မာပြည်မှာကလက်ရှိမှာဆိုလို့ရှိရင်ဒီ Facebook တုံးတဲ့ဥရာလည်းရန်များတယ်အဲ့ဒီ Facebook ရဲ့အဓိက impact ပေါ့နော်သူခုရေးပေါ်မှာတက်ရောက်မှုကလည်းရန်များတဲ့အခြေအနေတွေရှိတယ်ပေါ့နော်ပြီးတော့တက်ရောက်မှုရဲ့အချက်တွေသူပြန်သုံးသပ်မယ်ပြန်လည်လာပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါ့နော်ဒီပြင်ဆင်လို့ရမလဲဆိုတဲ့ကျမတို့အတွက်စီးတန်းလုပ်ပါမယ်ဆိုပြီးတော့ click လုပ်ပေးသွားပါတယ်ဆိုတော့ consultant တွေကိုငှားထားတယ်အဲ့ဒီ consultant အဖွဲ့ကနေပြီးတော့မှလည်း discuss ကိုလုပ်သွားမှာဖြစ်တယ်ပေါ့နော်နောက်တစ်ချက်ကကျတော့အခုကျမတို့ဒီ Facebook မှာကြောက်ရရေပေါ့နော်ဒီ account ကိုပိတ်တဲ့ဟာတွေနောက်ပြီးတော့ဒီ post တွေကိုဖြုတ်တာတွေဒါတွေနဲ့ပတ်သက်ပြီးတဲ့အခါကျတော့သူတို့မှာ community standard guideline ရှိတယ်ပေါ့နော်အဲ့ community standard guideline ကို enforce လုပ်တဲ့နေရာမှာပေါ့နော် line နာအောင်လုပ်တဲ့နေရာမှာဟိုရှင်းလင်းပြကြဖို့ပေါ့နော်အဲ့ဒါမျိုးလည်းကျမတို့တောင်းဆိုခဲ့တာရှိတယ်အဲ့ကျတော့တချို့ပိုင်းတွေမှာသူရဲ့ system ကအားနည်းတဲ့အချက်တွေတော့သူတို့ပြင်မယ်ဆိုပြီးတော့ပြောခဲ့တာတွေရှိပါတယ်ရှင်ဒါကအဓိကတစ်ချက်ပေါ့နော
်လူမျိုးရေးဘာသာရေးစံနဲ့လှုံ့ဆော်မှုတွေအမုန်းတရားဖြန့်ဝေမှုတွေကိုဟန်တားနိုင်ရေးနဲ့စောင့်ကြည့်စီစဉ်နိုင်ရေးအတွက် Facebook ဘက်ကနေ Community Standards ခိုင်မာတဲ့မူဝါဒတွေချမှတ်နိုင်မှုနောက်မြန်မာဘာသာစကားကိုတေချာကျွမ်းကျင်နားလည်ပြီးတော့မြန်မာနိုင်ငံရဲ့အခြေခံသမိုင်းကြောင်းအကြောင်းအရာတွေကိုလည်းနားလည်သဘောပေါက်တဲ့သူတွေကိုပဲစောင့်ကြည့်စီစစ်သူတွေအဖြစ်တာဝန်ပေးဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်းတွေဘက်ကတောင်းဆိုခဲ့တယ်လို့မတ်ဝေဖြိုးမြင့်ကပြောပြပါဗျာ။ကျမ
တို့ဒီ Facebook Speech ကိစ္စပေါ့နော်မြန်မာပြည်နဲ့ပတ်သက်တဲ့အခါပေါ့ဒီ Facebook ပေါ်မှာပြန့်နှံ့တဲ့ကိစ္စမှာတော့အဓိကကသူတို့ဒီ review လုပ်တဲ့ဟာပေါ့နော် review လုပ်တဲ့ဟာမှာသူရဲ့အားနည်းချက်တွေကျမတို့ဆွေးနွေးခဲ့နေတာတွေအချိန်ကြီးရှိခဲ့ပါတယ်ဒီမှာလည်းပဲကျမတို့ဆွေးနွေးခဲ့တာတွေရှိပါတယ်ဒီမြန်မာစကားဘာသာစကားစံဒီယုံနေမဟုတ်ဘူးမြန်မာရဲ့အခြေအနေတွေကနားလေတဲ့ပေါ့နော်သူတို့ reviewer တွေပေါ့နော်အလုံးလောက်ခတ်ထားဖို့ပေါ့နော်ဒီ machine smith ကိုအသုံးပြုတယ်ဆိုလို့ရှိရင်လည်းအဲ့ဒီ machine smith ကတိောက်တဲ့ smith ဖြစ်ဖို့ဆိုပြီးတော့ဟိုကျမတို့အရင်ကနေကတောင်းဆိုနေခဲ့တာတွေရှိပါတယ်အဲ့ဒါကိုလည်းသူကလုတ်ဆောင်ပါမယ်လို့တော့ပြောတယ် Facebook မှာ hate speech case နဲ့ပတ်သက်ပြီးတော့တိောက်တဲ့ဦးတိောက်က report လုပ်ခဲ့တယ်ဆိုလို့ရှိရင်ဒီမြန်မာဆန်ဆန်နဲ့ဒီတိတိကျကျဖြစ်နိုင်အောင်တော့သူတို့ system တစ်ခုပေါ့နော်ဟိုကောင်းမွန်အောင်လုပ်မယ်ဆိုပြီးတော့သူတို့ပြန်ပြောခဲ့တာတွေရှိပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီး Facebook ဘက်ကခိုင်မာတဲ့မူဝါဒတွေနောက်အလွှာအလုံးကိုလွှမ်းခြုံနိုင်မယ်လေးလာမှုသူဒေသနာနဲ့ဆက်သွယ်ရေးပိုင်းဆိုင်ရာစနစ်တကျရှေ့ဆက်ပြီးတော့ဆောင်ရွက်နိုင်မှုအရက်ဖတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့အရက်ဖတ်အဖွဲ့အစည်းတွေကပြောဆိုပါတယ
်ကျမတို့ဒီအရက်ဖတ်အဖွဲ့အစည်းတွေရဲ့ပေါ့နော်အရင်လေအရက်ဖတ်အဖွဲ့အစည်းတွေရဲ့သဘောထားတွေဒီပါဝင်ဖို့ပေါ့နော်အဲ့ဒါမျိုးတော့ကျမတို့ချက်ပြီးတော့ပြောခဲ့တာတွေရှိပါတယ်ဟိုအတိအကျပေါ့နော်ဟို time frame နဲ့ဘယ်နေ့မှာရက်ဖတ်ဖြစ်နေဘယ်လိုတွေ့မယ်ဘယ်လိုမျိုးဆိုရအတိအကျ group plan တော့ကျမတို့မရှိခဲ့ပါဘူးဒါမဲ့ဟိုကျမတို့အရင်ကနေလည်းတိုက်ခဲ့တယ်လို့မျိုးပဲကျမတို့အကြံပြုခဲ့တဲ့ဟာတွေရှိတယ်ပေါ့နော်ဟိုသူတို့ကလုပ်မယ်ဆိုပြီးတော့ဂရီကဝတ်ပြုခဲ့တဲ့ဟာတွေရှိတယ်ဒီဓာရီရဲ့တိုးတက်မှုပေါ်မှာကျမတို့ချက်ပြီးတော့စောင့်ကြည့်သွားမယ်လိုအပ်လာခဲ့တယ်ဆိုလို့ရှိရင်ကျမတို့ Facebook team ကိုဒါရိုက်ပြန်ပြီးတော့ဆက်သွယ်ပြီးတော့လိုအပ်တဲ့အချက်ကိုကျမတို့ထောက်ပြပြောဆိုသွားမှာဖြစ်ပါတယ
်ဂျွန်လ9ရက်နေ့ကနေဂျွန်လ10ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိလာတဲ့ Facebook တာဝန်ရှိသူတွေဟာအစိုးရပြန်ကြားရေးဝန်ကြီးဌာနဝန်ကြီးအပါအဝင်အစိုးရပိုင်းတာဝန်ရှိရသူတွေနဲ့ပါတွေ့ဆုံခဲ့ပြီးတော့လုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်အစိုးရတာဝန်ရှိသူတွေနဲ့ Facebook အဖွဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းအမုန်းတရားတွေဖြန့်ဝေနေတယ်လို့နာမည်ကြီးသူတချို့ရဲ့ Facebook account တချို့ကို Facebook ကနေပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သူတို့ဘက်ကပိတ်သိမ်းခိုင်းတာမဟုတ်တဲ့အကြောင်းပြန်လည်သတင်းထုတ်ပြန်ခဲ့ရပါတယ်မြန်မာနိုင်ငံမှာ Facebook လူမှု ကိုရဲ့စာမျက်နှာကိုအသုံးပြုပြီးတော့ရည်ရွယ်ချက်ရှိရှိအမုန်းတရားဖြန့်ဝေနေတာတွေဟာတိတ်ကိုကြီးမားတဲ့အနေဖြစ်လာနေတဲ့ဆိုတာကိုလည်းလူခွေစောင့်ကြည့်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဘက်ကလည်းသတိပေးပြောဆိုထားပါတယ်ရှင်။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။